င်္ဂလာပါဦးကျော်စံသာရှင်
မင်္ဂလာပါမြတ်စီ
ဒီတစ်ပတ်မှာတော့ဒီကျမတို့မြန်မာနိုင်ငံမှာလက်တလောဖြစ်နေတဲ့အခြေအနေတွေနဲ့တရုတ်မြန်မာဆက်ဆံရေးဒါကိုဆက်ဆက်ပြီးတော့ဆွေးနွေးပေးစီခြင်းပါတယ်ခုတလောမှာပေါ့နော်ဒီတရုတ်နဲ့မြန်မာဆက်ဆံရေးအဝင်ထွက်ပုံများလာတာဟာဘာကြောင့်မှလဲတရုတ်မြန်မာဆက်ဆံရေးအရေးကြီးနေတယ်ဆိုတဲ့အချိန်ဖြစ်နေတာပါလား
မှန်ပါတယ်2021ကောင်စီအာဏာသိမ်းပြီးခါစားကတော့နိုင်ငံတကာကလည်းပြင်းထန်ဆုတ်ချရရတယ်အဲ့ဆိုတရုတ်ကဒီဟာကိုဇွတ်မထောက်ခံခဲ့ဘူးတရုတ်ကဒါကိုတကယ်စောင့်ကြည့်နေတဲ့သဘောရှိပါတယ်ကုလသမဂ္ဂမှာဆုံးဖြတ်ချက်ချလာအောင်မှာတရုတ်ကခါရင်လိုဗီဒီယိုအနာသုံးပြီးမပယ်ချခဲ့ဘူးညှာနေခဲ့တယ်ဆိုတော့သိပ်ပြီးတော့ဝင်မဆွဲချင်သေးဘူးစောင့်ကြည့်နေမယ်ဆိုတဲ့သဘောနဲ့သူနေလာခဲ့တူပါတယ်အခုနောက်ပိုင်းမှာပုံပြီးပြင်းထန်လာတာကတရုတ်ပညာရှင်တွေကအမေရိကန်ရဲ့အခန်းကဏ္ဍအရဖြစ်တယ်လို့လည်းထောက်ပြကြပါတယ်အဲ့ဒါကဘာလဲဆိုလို့ရှိရင်အမေရိကန်ဟာ Burma Act ဆိုပြီးတော့NDA ဥပဒေတွဲပြီးတော့မြန်မာနိုင်ငံမှာဘယ်လိုကူညီမဲ့ဒီတော်လှန်ရေးကိုပိုင်းအောင်ဆွေးနွေးလုပ်တယ်။အဲ့ဒီအပေါ်မှာတရုတ်ကတော့ငါတို့လည်းပဲလုပ်ရအောင်မယ်ဆိုတဲ့သဘောဖြစ်လာတယ်။ဒုတိယတစ်ချက်ကတော့ NUG မြို့သားညီအစိုးရရဲ့ကိုယ်စားလှယ်ရုံးကိုဒီအမေရိကန်ပြည်ထောင်စုမြို့တော်မှာဖွင့်လှစ်ခွင့်ပေးလိုက်တယ်။ဆိုတော့အဲ့ဒီကိစ္စမှာဆိုရင်တရုတ်ချက်ချင်းတုံ့ပြန်တာတွေ့ရပါတယ်။အဲ့ဒီအထုကိုယ်စားလှယ်ကတိုင်းရင်းသားနယ်စပ်ဒေသတိုင်းရင်းသားတို့ကိုခေါ်ပြီးတော့တွေ့ခဲ့တာတွေဖြစ်တယ်ဆိုတော့ဒါကို counter balance လုပ်တာပေါ့လေသူကပြန်ပြီးထိတ်ကြည့်တာဆိုတော့ American ဘက်ကအဲ့လိုနည်းနည်းဘာခွန် proactive ပုံပြီးတက်တက်ကြွကြွလှုပ်ရှားလာတာကိုတွေ့တဲ့အကြောင်းတရုတ်ကလည်းပဲဒီမြန်မာနိုင်ငံနဲ့စစ်ကောင်စီမြန်မာနိုင်ငံအရေးကိုပုံပြီးတော့ထက်တဲ့ဝင်ကင်တွယ်လာတာတွေ့ရပါတယ်နောက်ဆုံးကတော့ဒီကြားဖြန်းကိစ္စပေါ့လေတရုတ်မြန်မာနယ်စပ်မှာရှိတဲ့အဲ့တိုင်းရင်းသားသူဖြင့်ကိုကမ်းမှာဒေသမှာဖြစ်နေတဲ့ကြားဖြန်းလုပ်ငန်းတွေဒီလုံငန်းတွေဟာတရုတ်လူမျိုးတွေကိုပြစ်ပတ်ထားတယ်တရုတ်ပြည်ကိုနစ်နာစေတရုတ်လူမျိုးတွေဒုက္ခရောက်စေတယ်ဆိုတာတရုတ်အစိုးရသိခံပြင်းစရာဖြစ်တယ်တစ်ချိန်တည်းမှာဒီစီးပွားရေးလုံငန်းတွေဟာမြန်မာနိုင်ငံစစ်ကောင်စီအစိုးရနဲ့လည်းပဲတနည်းမဟုတ်တနည်းပေါ့လေပတ်သက်နေတယ်သူတို့အကျိုးစီးပွားနဲ့ဆိုတာသိရတော့တရုတ်ကနှိမ်နှင်းဖို့ပြောတယ်စစ်ကောင်စီကထိတိယောက်မနှိမ်နှင်းဘူးအဲ့ဒါကြောင့်လည်းပဲဒီအချိန်မှာသူတို့ပို့ပြီးတော့အရေးကြီးဖြစ်လာတယ်ဒါကြောင့်တိုင်းသားတို့လှုပ်တော့တော့မှမစိမိတ်နေခဲ့တယ်ဆိုပြီးတော့ပြောကြတာဖြစ်ပါတယ်ဆိုတော့ဒီချိန်မှာတရုတ်မှာဆက်ဆံရတဲ့အရေးပါလာတဲ့ဆိုတာထင်ရှားပါတယ်နောက်ဆုံးတရုတ်ပြည်ရဲ့ Vice Foreign Minister ပေါ့လေအစိမင်းရာစီတူဆိုတော့ဝန်ကြီးလိုမဟုတ်ပါဘူးသူကမြန်မာနိုင်ငံသွားပြီးတော့မြန်မာနိုင်ငံစစ်ကောင်စီထဲမှာအကြီးအကဲဆုံးဖြစ်တဲ့ဗိုလ်ချုပ်မှုကြီးမှလည်းတွေ့တယ်တရုတ်နိုင်ငံထဲမှာမြန်မာနိုင်ငံရဲ့ interest တွေပေါ့လေအဓိကအဖြစ်ကဘလန် Belt and Road ကိစ္စရဲ့အဘိတေမြန်မာစီးပွားရေးဇင်းရံဒေသရဲ့ဒီဟာကိုစိတ်ချရဖို့အတွက်ဖြစ်တယ်။နောက်ပြီးတော့ဒီဒေသတွင်းတည်ငြိမ်မှုစီးရေးမှလည်းပဲပူပေါင်းဆောင်ရွက်မှာလို့ပြောတယ်။နောက်ဆုံးအချက်အနေနဲ့ကတော့မြန်မာနိုင်ငံငြိမ်းချမ်းရေးအတွက်လည်းပဲသူအတက်ထန်ဆုံးကြိုးပမ်းပေးမယ်ဆိုတော့တရုတ်ကပြောပါတယ်ဆိုတော့အခုချိန်မှာတရုတ်ရဲ့အခန့်ကဏ္ဍကသိအရေးကြီးလာတယ်လို့ပြောမှဖြစ်ပါတယ်မှန်ပါတယ်
။ဒါဆိုရင်တရုတ်ရဲ့သဘောထားကိုပေါ့ဘယ်လိုနားလည်ရပါမလဲ။တဖက်မှာလဲသူကစစ်ကောင်စီနဲ့တီတိုတီတိုလှုပ်တယ်တိုင်းသားလက်နက်ကင်ဖွဲ့ရိတ်နဲ့လဲတီတိုတီတိုလှုပ်တယ်ဒီတော့သူကအသွားနှစ်ဖက်မူနဲ့သွားနေရပါလား
အဲ့လိုပြောမှာပါသိတော့မဆန်းပါဘူးဖိုးလုံးကလည်းပဲတရုတ်နိုင်ငံဟာဗမာပြည်ကွန်မြူနစ်ပါတီကိုထောက်ခံအားပေးတယ်အဲ့ဒီအချိန်မှာမြန်မာနိုင်ငံမှာအဲ့ဒီမဆလာအစွမ်းနဲ့လည်းရင်းနှီးဆက်ဆံတယ်သူသဘောပြောကတော့ကွန်မြူနစ်ပါတီနဲ့ဆက်ဆံတာပါတီတူပါတီရီလေးရှင်းစ်အဲ့ဒါပါတီချင်းပါတီချင်းဆက်ဆံရေးအစိုးရနဲ့ဆက်ဆံတာကတော့မဆလာအစိုးရနဲ့ဆက်ဆံတာ government to government relations အစိုးရနဲ့အစိုးရချင်းဆက်ဆံရေးလို့ပြောတယ်အကြောင်းပြတာကကျွန်တော်အမြင်ကတော့အစိုးရနဲ့ပါတီဆိုတာကွာမမကွာတဲ့အဲ့ဒီပါတီကပဲအဓိကထားပြီးအုပ်ချုပ်နေတာပဲဆိုတော့အာမလင်းတပတ်လောက်တာပါပဲသူတို့ကအဲ့ဒီအစိုးရနှစ်ဖက်နဲ့ဆက်ဆံနေတယ်နှစ်ဖက်ဆက်ဆံနေဆိုတာတွေ့ရပါတယ်အခုအခါမှာလည်းပဲအဲ့ဒီနေဆက်ဒေသတိုင်းရင်းသားတွေအထူးသဖြင့်ရှေးမြောက်တိုင်းရင်းသားတွေသူတို့ရင်းနှီးဆက်ဆံမှုရှိတယ်ဒီဘက်မှာလည်းပဲအစိုးရနဲ့ဆက်ဆံနေဆိုအဲ့သဘောပါပဲအဲ့ပါတီတူပါတီတို့ကတော့မဆုံးတော့တာဖြစ်ပါတယ
်ဒါပေမဲ့ပါဒီတရုတ်ကဂျာဝင်စေဆက်ဖို့စူးစမ်းနေပေမဲ့လည်းတိုက်ပွဲတွေကတော့ဆက်ဖြစ်နေအဲ့ဒီပြဿနာမှာတရုတ်ကတကယ်ပဲဖြေရှင်းပေးနိုင်မလား
တကယ်ပဲဖြေရှင်းပေးနိုင်မလားဆိုတော့တကယ်ပဲဂျာဝင်စေဆက်သလားဆိုတော့အရင်ဆုံးကျွန်တော်စဉ်းစားမိတာပါဒီစစ်ကောင်စီကတော့ပြောမယ်ပေါ့သူတို့ဆွေးနွေးတဲ့အခါမှာတော့ဒါအစည်းအဝေးကိုတော့ဘယ်လိုထုတ်ပြန်ခြင်းမရှိပါဘူးဒီနိုင်ငံတန်ပန်လောကမှာပေါ့လေသူတို့ဒီကအဖြစ်ပါတော့ပြောတယ်ပြောတယ်ဒါပေမဲ့တကယ်ပြောတဲ့အခါဘယ်လောက်ပြောလိမ့်သလဲဆိုတော့မပြောတတ်ဘူးအထူးသဖြင့်စစ်ကောင်စီတို့ဆိုတော့ကျွန်တော်တို့ပြောခဲ့တဲ့ဟာနိုင်ငံအရေးကိုဘယ်လိုတကယ် depend the cooperations ပူပြီးနည်းနည်းဆန်းဆန်းခိုင်ခိုင်မာဆက်လုပ်မယ်ဆိုတော့ပြောတယ်တစ်ဖက်မှာတော့အဲတိုင်းရင်းသားဒေသတွေကလက်နက်ကိုင်အင်အားစုတွေအထူးသဖြင့်ကိုကန်ဒေသကိုကန်ဟာတရုတ်လူမျိုးတွေပါပဲသူတို့ကအဲ့ဒီကိုအခြေပြုပြီးတော့ တူတွေနင်းလာတဲ့စီးပွားရေးကိုစစ်ကောင်စီကပါဝင်လုပ်နေတယ်ဆိုတော့တူကသိခံပြင်းနေတော့ကျွန်တော်ထင်တယ်တူသည်ကိုကန်းကိုစစ်ကောင်စီမြန်မာနိုင်ငံအထုတ်ချအနာထဲမှာစီးရမှန်ပေမဲ့စစ်ကောင်စီရဲ့ဝင်ရောက်ချေလဲမှုတော့သူတို့မဖြစ်စေခြင်းဘူးအဲအောင်တော်တော်လေးစစ်ကောင်စီရဲ့ဝင်ရောက်ချေလဲမှုအောက်ကကင်းလွတ်သောဒေသတစ်ခုဖြစ်ဆက်လက်တည်ရှိနေစေလိုအပ်စီပါတယ်အဲ့ဒါသူတို့ဘယ်လိုပြောထားရလဲတော့မသိဘူးແມ່ນໂຕတကယ်ညွှန်းနေမယ်ဆွေးနွေးမယ်ဆိုကုကံဖက်ကလည်းကျွန်တော်တို့လူတော့ပြေးပါဗျာဖြစ်ကောင်းဖြစ်မှာပေါ့လေဒါထင်အထင်ကိုပြောပြတော့ခံမှန်းချက်ဆိုတော့စည်းစက်ပေးနေတယ်ဆိုတာတော့မှန်ပါတယ်ဆိုပေမဲ့တကယ်တမ်းဘယ်ပုံစံနဲ့စည်းစက်နေသလဲဆိုတာကတော့နားလည်ရခက်တယ်လို့ပြောမှာပါ
ဒီလာဇန်ပိုင်းရပဲ NUG ရဲ့တရုတ်နိုင်ငံဆိုင်ရာမူဝါဒဒီထုတ်ပြန်တဲ့အထဲမှာဒီ NUG ဟာတရုတ်နိုင်ငံနဲ့ဟိုကိစ္စရတော်တော်များများမှာလက်တွဲဆောင်ရွက်သွားမယ်ဆိုပြီးတော့ဖော်ပြထားပါတယ်အဲ့ခုဒီညီနောင်သုံးဘက်နဲ့ဖြစ်တဲ့ပြဿနာမှာ NUG ကဘလောက်ပါဝင်ပတ်သက်နေပါလဲ
မိကောင်ကနှစ်ပိုင်းပေါ့လေတရုတ်နဲ့ NUG ဆက်ဆံရေးဆိုရပါစို့ပထမပိုင်းကတော့မှန်ပါတယ် NUG ရဲ့သဘောထားထုတ်ပြန်ချက်တွေ့ပါတယ် NUG ဟာတရုတ်နဲ့လူတွေရဲ့အမြင်မှာတရုတ်ရဲ့အမြင်မှာလည်းဖြစ်နိုင်တာပေါ့သူတို့ကအမေရိကန်ဘက်ကိုပါတယ်ဆိုပြီးတော့တရုတ်ဘက်ကလည်းသံတရားမကင်းတော့အနည်းဆုံးရှိမယ်ဒီ NUG ကအမေရိကန်နဲ့သိနိကလေသလားဒါကြောင့်လည်း NUG ရုံးဖွင့်တဲ့အချိန်မှာဟိုကတိုင်းဒေသနဲ့တွေ့တာတို့ဘာလို့လွတ်ခဲ့တာဖြစ်တယ်အဲ့ဒါကိုလည်းပဲ NUG ကပြန်လဲဖြည့်ဆင်းလူဟန်ရှိပါတယ်အဲ့ဒါကြောင့်သူတို့ကြီးညာချက်ထုတ်တယ်အဲ့ကြီးညာချက်ထုတ်တဲ့နေရာမှာသူတို့ကအဓိကအဖြစ်တရုတ်နိုင်ငံရဲ့နိုင်ငံခြားရေးမူဝါဒမှာအရေးကြီးတဲ့ Taiwan policy သူက one china policy ကိုသူကလက်ခံတယ်တနိုင်ငံတည်းမူဝါဒကိုလက်ခံတယ်ဆိုပြီးတော့ NUG ကပြောပါတယ်အဲ့ဒါဟာသူရဲ့စိတ်တန်းကြအလိုကြကိစ္စတစ်ခုဖြစ်ပါတယ်နောက်ပြီးတော့ဒီနေဆက်ဖြတ်ရာဇဝတ်မှုကိစ္စတွေမှာလည်းပူပေါင်းဆောင်ရွက်မှုပိုင်းဟာပြောထားဆိုတော့ NUG ရဲ့ရည်ရွယ်ချက်ကမှန်ပါတယ်သူကတိုင်းရင်းသားတွေနဲ့ပူပေါင်းပါဝင်သလားဆိုရင်ပါဝင်ပါတယ်သူဟာဝင်တိုက်တယ်လို့ဆိုတာမဆိုတာကသူတို့ကိုလုံးဝထောက်ခံနေတာပဲပြတ်သားတိုင်းနိုင်ငံရဲ့အဖြစ်လုံအောင်ဥုံထောက်ခံနေတာကိုတွေ့ရပါတယ်လူတို့ကသာကောင်းကင်ပြည်ဟာပဲလို့ဖြစ်တဲ့ပါကြအညို့ဝေဖန်ပြောနေကြတာတွေ့ရတယ် online မှာသို့ပေမဲ့သူနဲ့ဒီနေ့မှမဆန့်ကျင်ဘူးလို့ပြောမှာပါအ
ဲ့တော့ဒီရှမ်းမြောက်အပြင်ပေါ်တခြားဒေသတွေမှာလည်းတိုက်ပွဲတွေကရှိနေပါတယ်ဒါရောတရုတ်နဲ့ပတ်သက်နေပါလား
အဓိကကတော့ရှမ်းမြောက်ဒေသဟာအဓိကဖြစ်ပါတယ်ဒါပေမဲ့တို့တို့ပြောရရင်တော့တရုတ်နဲ့ပတ်သက်တဲ့တခြားတရုတ်စိတ်ဝင်စားနိုင်တဲ့ဒေသတို့ကရခိုင်ကိစ္စဖြစ်ပါတယ်သူတို့မှရခိုင်ဒီမှာသူတို့ရဲ့အထူးစီးပွားရေးဇုံတို့ဒါထိုင်းလန်တို့ဘာလို့အဲ့ဒီလမ်းဖောက်နေတာတို့ဘာလို့ရှိရဲဆိုတော့သို့တော်လည်းပဲတရုတ်ကတော့အခုချိန်ထိစိုးရိမ်ကြောင်ပြတာတာမတွေ့ရပါဘူးအိန္ဒိယဘက်ကသာလျှင်မြန်မာနိုင်ငံနဲ့နယ်စပ်ကိုပိတ်မယ်လို့ချန်စီယိုကာမဲရိုဝင်ခွင့်တားဆီးမယ်ဆိုတာတို့သူတို့ခံပြောနေပါတယ်သူတို့ကဒီနေဆက်ဖြတ်ပြဿနာတွေရှိလာလို့တရုတ်နဲ့ကတော့နေဆက်ဖြတ်ပြဿနာလောလောဆယ်မရှိပါဘူးသူတို့အကျိုးစီးပွားကိုထိခိုက်လိမ့်မလားဆိုတာကြည့်ရတယ်အ
ဲ့တော့ဒီတရုတ်ကဟိုမြန်မာနိုင်ငံဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုဖြစ်မှာကိုမလိုလားဘူးနောက်ဒီတိုင်းရင်းသားတွေပေါ့ကိုပိုင်အခွင့်အရေးရသွားမှာကိုမလိုလားဘူးဆိုပြီးတော့တချို့ကသုံးသပ်ပါတယ်ဒီပေါ်မှာဘယ်လိုသဘောရပါလဲ
မှန်ပါတယ်တကယ်တော့တရုတ်ဟာမြန်မာနိုင်ငံမှာဒီမိုကရေစီထွန်းကားသွားလို့တရုတ်ဒီမှာဒီမိုကရေစီတောင်းဆိုရလှုပ်ရှားမှုတွေကျေပြန့်လာလိမ့်မလားဆိုတာကတော့အဲ့ဒါတော့သံသယရှိစရာဖြစ်ပါတယ်ကျွန်တော်ကဟိုတုန်းကပြောခဲ့တာသုံးသပ်ချက်တွေဟိုမှာအဲ့မီဒီယာတို့ဘာလို့မှရေးတာပြောခဲ့တာပါဟိုထိုင်းမှာရိုက်ခတ်နိုင်တယ်ဖြစ်နိုင်တယ်ပေါ့မြန်မာပြည်မှာဆန္ဒပြပွဲတွေစစ်ကောင်စီကိုဆန့်ကျင်ပြီးတော့အိုးတွေခွက်တွေတိဆန္ဒပြတာဒီမှာထိုင်းမှာလည်းပဲဟိုမလေးဆူရဟိုအဲ့ဒီမှာဆူရဟိုလည်းအလားတူဆန္ဒပြတာအဲ့မျိုးဖြစ်နိုင်တယ်တရုတ်ကတော့အဲ့လောက်ထိတော့မဖြစ်နိုင်ပါဘူးတရုတ်ပြည်ကကြီးကျယ်လွန်ပါတယ်မြန်မာပြည်ကဖြစ်လာတဲ့ရေဘွယ်ကလေးဆောက်ကတော့သူတို့အဲ့လောက်ထိစိုးရိမ်ကြမရှိပါဘူးဒါမှကုနာကကြက်နဲ့ပတ်သက်ပြီးတော့ပညာရှင်တွေသုံးသပ်သူတွေကသုံးသပ်ကြတယ်အဲ့ဒီလူတွေကတော့အမေရိကန်ရှုထောင့်ကနေပြီးစဉ်းစားကြည့်တာဖြစ်မယ်လို့ထင်ပါတယ်သူတို့ကဒီကကြက်နဲ့ပတ်သက်ပြီးတော့တလောတော့ကဝါရှင်တန်ပို့စ်သတင်းစာအမေရိကန်နိုင်ငံရေးမှာသိဩဇာကြီးတဲ့သတင်းစာကြီးကအဲ့ဒီဒါအပေါ်မှာရေးပါတယ်မြန်မာနိုင်ငံမှာလို့တော်လိုင်းဖြစ်တော့သူကတရုတ်ကိုတော့မပြောဘူးဒါပေမဲ့တိုင်းပြည်က field state ဖြစ်သွားမယ်လူရင်းပြတ်သွားရင်အဓိကစိုးရိမ်ချက်နှစ်ခုသူကထောက်ပြတယ်အဲမူရစေးတွေကဘာပြန့်လာမယ်စသဖြင့်ပေါ်လေအဲ့မှာပြီးတော့လူကုန်ကူးမှုတွေဖြစ်လာမယ်အဲ့ဒီနှစ်ခုအတွက်အမေရိကန်ဟာလက်ပိုက်ကြည့်မနေသင့်ဘူးအမေရိကန်ဟာသူအဓိကပြောတာကတော့ NUG ကိုဘက်ကနပြပြသားထောက်ခံပြီးတော့လုပ်ပြီးပြင်ဆင်ထားဖို့လိုပြီးဆိုပြီးတော့ပြောတယ်ဆိုအဲ့လိုပြောရတဲ့ပတ်သက်ပြီးတော့နောက်ပြန်ရှင်တို့ကတုံ့ပြန်ရတယ်အဲ့လိုပြောတာအဲ့လိုလုတ်တာတဲ့ဒါဟာတစ်ဖက်သက်ဖြစ်တယ်ပေါ့လေအဲ့ဒါတရုတ်နဲ့အမေရိကန်နဲ့နှစ်ဖက်ပေါင်းပြီးတော့လုံနိုင်ရင်မြန်မာနိုင်ငံအရေးကိုဖြည့်ဆင်းနိုင်မယ်အလားလားရှိတယ်ဆိုပြီးတော့ပြောကြတာတွေ့ရပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ခုနပြောတဲ့လူကုန်ကူးမှုနဲ့ မူရေးကိစ္စကိုတရုတ်လည်းစိုးရင်တာပဲအမေရိကန်ကလည်းဒါကိုစိုးရင်လည်းဆိုရင်တရုတ်ကလည်းဒီကိစ္စကိုစိုးရင်လည်းဆိုတော့ဒီနှစ်ခုကိုပူးပေါင်းပြီးတော့လုပ်နိုင်ရင်ကောင်းမယ်ဆိုပြီးတော့မှအကြံပေးရတာတို့တွေးရပါတယ်။အ
ဲ့တော့ဒီနောက်ဆုံးမေးချင်တာကပါတရုတ်နဲ့အမေရိကန်ရဲ့မြန်မာနိုင်ငံအပေါ်မှာပြိုင်ဆိုင်မှုဒီအပေါ်မှာဘယ်လိုသဘောရပါလဲ
။အခုနအမေကနဲ့တဆက်ထက်ပါပဲ။အဲ့တော့အဲ့မြန်မာနိုင်ငံမှာသူတို့လူချင်းတဲ့ဟာနှစ်ခုတူနေတယ်။ဥပမာပြန်တော့နေဆက်ဖြတ်ပြီးတော့ဒီဂျန်ဇက်ဖြတ်ဆိုတာတဲ့ပေါ့လေ။လူမှောင်ခိုမှုနဲ့ human trafficking နဲ့မူရစ်ပြန်နှံ့လာမဲ့ကိစ္စဆိုတော့ဒီနှစ်ခုကိုတရုတ်လည်းလူလာတဲ့အမေရိကန်လည်းလူလာဆိုတော့ဒီလူလာချက်အပေါ်မှာမူတည်ပြီးတော့နှမ်းမြတာတာဖြစ်အောင်ဆောင်ရွက်ရင်နှစ်ဖက်လုံးအကျိုးမထိခိုက်နိုင်ပါဘူးအမေရိကန်နဲ့တရုတ်အဓိကပြန်ဆန်တာကအာတိုင်ဝမ်ကိစ္စဖြစ်မယ်เนาะတောင်တူပင်လယ်ကိစ္စဖြစ်မယ်စသဖြင့်အဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့အကျိုးရုပ်စာလည်းမရှိပါဘူးဆိုတော့အဲ့ကိစ္စတွေမှာမထိခိုက်နိုင်တဲ့မြန်မာနိုင်ငံအရေးကိုတော့ညနေဒီပြဿနာတွေပြေလည်လုပ်ပေးလိုက်မယ်ဆိုရင်နှစ်နိုင်ငံလုံးအတွက်အကျိုးရှိနိုင်တယ်ဆိုပြီးတော့ပညာရှင်တို့ကအခုအကြံပြုရေးသက်လာတယ်တွေးရပါတယ်ဆိုတော့အဲ့လိုဖြစ်လာရင်တော့အကောင်းဆုံးလိုပဲပြောမှာပါမျိုးလေ
းဟုတ်ကဲ့ပါဦးကျော်ဇန္နာရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဟုတ်ပါတယ်